ထိုင်နိုင်ငံမြောက်ပိုင်းကခိုရက်လိုအသိမြင်အားတဲ့ဒီနခွန်ချော့စီမာမြို့မှာမနေ့ကလူ21ယောက်ကိုပြစ်တက်ပြီးတော့တာမနော21ဇီဝဲစင်တာထဲမှာပုံအောင်နေတဲ့စစ်သားကိုရဲတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်အသက်32နှစ်အရွယ်ဂျက်ခရပန့်ထော်မာဟာသူ့ထက်အရာရှိကိုစစ်ခန်းထဲမှာပြစ်တက်ပြီးတော့လက်နက်တွေကိုဟမ်ဗီကားနဲ့တယ်လာပြီးတဲ့နောက်ဇီဝဲစင်တာထဲမှာပြစ်ခတ်မှုတွေကိုဆက်ပြီးတော့လုပ်ခဲ့တာပါအစပိုင်းမှာသူကပြစ်ခတ်မှုတွေကို Facebook ကနေတိုက်ရိုက်လွှင့်ခဲ့တာကို Facebook ကဖျောက်ချခဲ့ပါတယ်ပြစ်ခတ်မှုကြောင့်26ဦးသေဆုံးပြီးတော့သေဆုံးတဲ့သူတွေထဲမှာအသက်73နှစ်အရွယ်လူငယ်တဦးလည်းပါဝင်ပါတယ်အနည်းဆုံး9ဦးဒဏ်ရာရပြီးတော့2ဦးကတော့အုံနောက်ခွဲစိတ်မှုလုပ်ရတယ်လို့ထိုင်းဝန်ကြီးချုပ် Prayut Chan Ocha ကပြောပါတယ်ဒီဖြစ်ရဟာထိုင်းနိုင်ငံမှာမကြုံဘူးတဲ့ဖြစ်ရအဖြစ်ဝန်ကြီးချုပ် Prayut Chan Ocha ကပြောပါတယ်ဒီလိုဖြစ်ရမျိုးဟာပထမဆုံးနဲ့နောက်ဆုံးဖြစ်ဖို့မျှော်လင့်ကြောင်းလည်းသူကပြောပါတယ်ဒီဝေဆန္ဒရဲပိတ်မိနေသူတွေကိုကယ်ထုတ်ဖို့ရဲတပ်ဖွဲ့ကကြိုးစားတာမှာစနေနေ့ညပိုင်းတောက်လျှောက်တနက်တန်နေ့ကြားနေရတယ်လို့ဆိုပါတယ်။ဇန်နဝါရီလတုန်းကလည်းထိုင်းနိုင်ငံမှာရဲနာပစ္စည်းအယောင်းဆိုင်လူရမှုအတွင်းမျက်နှာဖုံးတက်တနက်သမားတို့ဦးပြစ်ခတ်မှုကြောင့်ကလေးငယ်တို့ဦးပါဝင်3ဦးသေဆုံးခဲ့ပါတယ်ခင်ဗျာ